ရွေးကောက်ပွဲပေါ်ပြည်တွင်းကအယ်ဒီတာတွေရဲ့အမြင်တွေကိုမဖော်ပြခင်တိုင်းရင်းသားဒေသကတချို့နယ်မြေတွေကိုရွေးကောက်ပွဲမလုပ်တဲ့နယ်မြေတွေအဖြစ်သတ်မှတ်ခဲ့တဲ့အတွက်တိုင်းရင်းသားတွေဘက်ကဘလို့ခွင့်ရေးတွေဆုံးရှုံးခဲ့ရတယ်လဲဆိုတာကိုပြောပြပါမယ်။နိုဝင်ဘာလ9ရက်ကျရင်ကျင်းပမဲ့ရွေးကောက်ပွဲမှာတိုင်းရင်းသားဒေသတွေကမြို့နယ်32မြို့နယ်ကိုရွေးကောက်ပွဲမပြုလုပ်တဲ့နယ်မြေတွေအဖြစ်ရွေးကောက်ပွဲကော်မရှင်ကနေကြေညာထားပါတယ်။ဒီထက်မှကရင်ပြည်နယ်ကတော့အဆိုးအဝါဆုံးအခြေအနေဖြစ်မဲပေးပိုင်ခွင့်နယ်မြေတွေဆုံးရှုံးခဲ့ရပါတယ်။မြို့နယ်အလုံးမှရှိတဲ့ကျွေးရွာအုပ်စုပေါင်း155အုပ်စုကိုမဲပေးခွင့်မပြုတဲ့သဘောဖြစ်တဲ့အတွက်ကရင်မျိုးသားတွေအနေနဲ့မဲပေးပိုင်ခွင့်အခွင့်အရေးတွေဆုံးရှုံးနေရတယ်လို့ကရင်နိုင်ငံရေးပါတီတခုကဆိုပါတယ်။အစိုးရကနေကြောတောင်နောက်ခံပေးထားတဲ့နိုင်ငံရေးပါတီတွေအနေနဲ့အဲ့ဒီဒေသတွေရှင်းပြရင်မနိုင်တဲ့အနေအထားမှာရှိလို့အခုလိုခြံလက်ထားခဲ့တယ်လို့လည်းသုံးသက်သူတွေကရှိပါတယ်။ဒီအခြေအနေသိစိတ်ကိုတော့စုံစမ်းထားတဲ့နိုင်ကွင်းအင်ကပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါ။တိုင်းရင်းသားပြည်နယ်ဒေသတွေမှာလုံခြုံရေးအခြေအနေအရရွေးကောက်ပွဲကျင်းပပြုလုပ်ခြင်းမရှိတဲ့နယ်မြေဖြစ်ရွေးကောက်ပွဲကော်မရှင်ကနေထုတ်ပြန်ကြေညာချက်ကြောင့်ဒေသနေပြည်သူတွေအတွက်ကိုယ်စားလှယ်ရွေးချယ်ရမှာမဲပေးပိုင်ခွင့်တွေဆုံးရှုံးနေတယ်လို့ကရင်နိုင်ငံရေးပါတီဖြစ်တဲ့ဖလုံးစိုးဝဒီမိုကရက်တစ်ပါတီဥက္ကဋ္ဌဖြစ်သူဦးစောခင်မောင်မြင့်က VUA ကိုအခုလိုပြောပါတယ
်နိုင်ငံတော်ကကျင်းပတဲ့ရွေးကောက်ပွဲတစ်ခုဟာနိုင်ငံတော်မှာနေထိုင်တဲ့နိုင်ငံလူနိုင်ငံသားအားလုံးမဲပေးပိုင်ခွင့်ရှိတဲ့လူအားလုံးဟာမဲပေးခွင့်ရဖို့ရရမှာပေါ့ခုနကသူတို့သတ်မှတ်တဲ့အခြေအနေတရားရကြောင့်ချုပ်ရင်ချက်လေးတော့ရှိကောင်းရှိပါလိမ့်မယ်သူတို့မဲဆန္ဒမပေးရတဲ့လူတွေအတွက်ကအင်မတန်မှနစ်နာဆုံးရှုံးမှုတော့ဖြစ်သွားတာပေါ့ဗျာ
အထူးသဖြင့်ကတော့ကရင်ပြည်နယ်အတွင်းမှာဆိုရင်မြို့နယ်ခုနှစ်မြို့နယ်ကကြေးရအုပ်စုအလုံးနီးပါးကိုမဲထက်ခွေမပြုတ်တဲ့နယ်မြေဖြစ်တတ်မှတ်ထားတဲ့ပုံမှာဥစိုးခင်မောင်မြင့်ကအခုလိုပြောပါတယ
်။အမှန်တော့ဗျာမဲမပေးနိုင်တဲ့ဒေသတွေကိုတတ်မှတ်တာကတော့ခိုင်လို့တဲ့အကြောင်းပြချက်လေးတွေနဲ့ပေါ့လေ။နည်းနည်းတင်းတင်းလျှောက်ပတဲ့နေရာဖြစ်ဖို့ကောင်းပါတယ်။အခုဆိုရင်ဒီကြိုင်စီကြီးမြို့နယ်တွေဆိုရင်စူရထက်တန်းကျောင်းတွေဖွင့်လှစ်နေတဲ့ကြေးရအနေနဲ့ကဒီမဲပေးဖို့လုံခြုံရေးတောင်းမယူနိုင်ဘူးဆိုတာကတော့နေနေတော့လည်းစဉ်းစားကြရဖြစ်တာပေါ့အဲ့ဒီကြေးရွာတွေကကရင်တိုင်းသားတွေအများဆုံးနေတဲ့ကြေးရွာတွေပေါ့ဗျာ
ရွေးကောက်ပွဲကော်မရှင်တွေအနေနဲ့ကရင်ပြည်နယ်နဲ့မွန်ပြည်နယ်အချို့ဒေသတွေမှာရွေးကောက်ပွဲကျင်းပပြုလုပ်ခြင်းမပြုတဲ့နယ်မြေဖြစ်တတ်မှတ်ထားတဲ့ဒေသတွေဟာ KNU ခေါ်ကရင်မျိုးရစည်းရုံးတွေလှုပ်ရှားနေတဲ့နယ်မြေဖြစ်လို့လုံခြုံရေးရခြံလှပ်ထားတယ်လို့လည်းစစ်ရေးကဲခတ်သူတွေကပြောပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်ပြီးတော့ KNU ခေါ်ကရင်မျိုးရစည်းရုံးရဲ့အထွေထွေတွင်းမှုဘုံမှုစောလှန့်ငွေကိုဆက်သွယ်မေးမြန်းရမှာအခုလိုပြောပါတယ်
သူတို့ပြင်ထားတဲ့နေမျိုးဆိုလို့ရှိရင်ဒီပါတီချုပ်နေရတယ်မဝင်ပြတ်မျိုးဆိုလို့ရှိရင်သူတို့တွေလာလာရနေတယ်အားရလေးကအကုန်လုံးပိတ်ထားတယ်သူတို့ကလည်းဒီထားမှဆိုရင်ဘလူးကမထောက်ခံဘူးဆိုတဲ့နေရာတွေပေါ့လေအဲ့လိုနေရာတွေသူတို့အပိုင်အခွင့်အရေးတွေပိတ်ပြင်လိုက်တာပေါ့
ပြည်ထောင်စုရေကောက်ပွဲကော်မရှင်ဟာတချင်းပြည်နယ်၈မြို့နယ်ရှမ်းပြည်နယ်မှာ၁၂မြို့နယ်ကရင်ပြည်နယ်မှာ9မြို့နယ်မွန်ပြည်နယ်2မြို့နယ်တွေမှာရေကောက်ပွဲကျင်းပခြင်းမပြုတဲ့နေမျိုးဖြစ်တတ်မှတ်ခဲ့ပါတယ်1990ခုနှစ်မှာကျင်းပပြုလုပ်ခဲ့တဲ့အထွေထွေရွေးကောက်ပွဲမှာလည်းနေမြေလုံခြုံရေးရပိတ်ပင်မှုတွေပြုလုပ်ခဲ့ပေမဲ့လည်းအခုလိုတင်းကြပ်များပြားမှုမရှိဘူးလို့လည်းဖလုံးစိုးဝဒီမိုကရက်တစ်ပါတီဦးစောခင်မောင်မြင့်ကပြောပါတယ်။အခုလိုမဲဆန္ဒပေးခွင့်တွေကိုကန့်တပိတ်ပင်ထားတဲ့အတွက်တနင်္ဂနွေလုံးမှာရှိတဲ့မဲဆန္ဒပေးခွင့်ရှိသူနိုင်ငံသား2တန်းလောက်မဲပေးပိုင်ခွင့်ဆုံးရှုံးပြီးတော့ကရင်ပြည်နယ်အတွင်းမှာဆိုရင်တိမ့်နဲ့ချီပြီးမဲပေးပိုင်ခွင့်ဆုံးရှုံးခဲ့တယ်လို့ဖလုံးစိုးဝဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးစောခင်မောင်မြင့်ကပြောပါတယ်ခင်ဗျာ